တတိယဗိုလ်ချုပ်ကြီးဟောင်းဦးတင်ရေးဦးဆောင်မဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာလွတ်တော်ကိုယ်စားလှယ်တွေကိုရွေးကောက်ပွဲစည်းကမ်းတွေနဲ့အညီအရေးယူမှုနိုင်ငံရေးပါတီတွေရဲ့လှုပ်ဆောင်ခွင့်ရည်တည်ခွင့်စတာတွေအားလုံးကိုအပြီးသတ်ဆုံးဖြတ်ပေးနိုင်တဲ့အာဏာအပြည့်ရှိတဲ့ကော်မရှင်ဖြစ်ပါတယ်။ဒီကော်မရှင်ဟာအစိုးရအဖွဲ့အစည်းတွေမှာတာဝန်ယူဖို့ခန့်အပ်ခြင်းခံရတဲ့အတွက်လစ်ဟာသွားတဲ့လွတ်တော်ကိုယ်စားလှယ်တွေရဲ့နေရာတွေမှာအစားထိုးဖို့ကြားပြတ်ရွေးကောက်ပွဲတွေကိုကြီးကြပ်လှုပ်ဆောင်ပေးဖို့လည်းတာဝန်ရှိကြောင်းသင်ငန်းကျွန်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်က VOA ကိုရှင်းပြပါတယ်
။ VOA ရဲ့ကိုလိုခုနှစ်ကတည်းကရုပ်ောက်ပေါ်ကြီးကျက်ခဲ့တဲ့ကတ်ခေတို့ရဲ့ရုပ်ောက်ပေါ်ကော်မရှင်ကဒီလိုမှပြန်ခံခဲ့တဲ့နော်ဒီကော်မရှင်ဥပဒေရဆိုရင်ဒီရုပ်ောက်ပေါ်နော်ဒီရုပ်ောက်ပေါ်ကြီးကျက်တာရုပ်ောက်ပေါ်နော်အပြည့်အစုံခါကထုတ်တဲ့ပြည့်ရဲ့ဥပဒေရလုတ်တိုင်နေသေးရတယ်။အဲဒီပါတီတွေကိုအင်းဒီဘက်ကအဲ့ဒါကြီးကျလေစီမံရမယ်ဆိုတာအဲ့ဒီကမကောင်ဘူးအခုဒီ2008မက္ကရာချင်းဒီမှာပြတ်ထန်းတယ်ပြည်တော်ဦးရေကောက်ပွဲကော်မရှင်ဥပဒေမှာကြတော့ကော်မရှင်ကရေကောက်ပွဲကိစ္စပြင်တော့မဟုတ်တော့ဘူးနိုင်ငံရေးပါတီများကိုကြီးကျခြင်းလမ်းညွှန်ခြင်းကြီးကျစေခြင်းဆိုတဲ့ဒါလွတ်တော်ကြီးဖွင့်ပါတရားယူတာပဲအဲ့တော့ဥပဒေဥပဒေနဲ့ဟောဒီပြည်တော်ရေကောက်ပွဲကော်မရှင်ဟောတော်တော်လာတဲ့အခါကျတော့ဘာရှိကြလဲဆိုရင်နော်ဥတည်ရဲ့ဟလာကိုရမကောင်ကိုပြီးတဲ့ခါမှာအဲ့တော့သူကကနဒီအရေးကြီးတဲ့နော်ဒီပြဗိုလ်ချုပ်ကြီးအဆင့်တောင်းတော့နော်ပြီးတော့နိုင်ငံတော်ဦးစားကြီးရဲ့ဆုံးဖြတ်ကောက်ကြီးအဖွဲ့ဝင်ဒါနောက်ကဥပဒေကြီးတဲ့ဥပဒေစာရဲ့ကြီးမားတဲ့တောင်းဝန်ကြီးကိုယူခဲ့တဲ့ပုဂ္ဂိုလ်ဟာအခုဒီတော်ရုပ်ရောက်ပေါ်ကော်မရှင်ကိုမောတာဝန်ယူရဲဆိုရင်ဒါဒီတော်ရုပ်ရောက်ပေါ်ကော်မရှင်ရဲ့ငွေလွှတ်ပိုင်ခွင့်နဲ့တာဝန်များတာဥဒေဥဒေလိုက်တဲ့အတွက်ဟိုပြီးတော့နော်ဟိုဖြစ်ပြီးတော့ဟုတ်ဗျာဟိုဖြစ်တဲ့နေ့ကနော်အကောင့်တွေပေါ်နိုင်တဲ့ပုံစံလေးတောင်းတာမှုတွေရှိလာတာပေါ့
ဟုတ်ကဲ့ဒီနေရာမှာကျွန်တော်သတိပြုမိတဲ့ကိစ္စလေးတစ်ခုရှိပါတယ်အဲ့ဒါကဘာလဲဆိုတော့ကျွန်တော်တို့အိန်းနီးချင်းထိုင်းနိုင်ငံရဲ့ဖြစ်ရပေါ့နော်အထူးသဖြင့်ထိုင်းနိုင်ငံမှာဒီဒီမိုကရက်တစ်ပါတီအခုလက်ရှိဝန်ကြီးချုပ်အဘိစိတ်ဦးဆောင်တဲ့အဖွဲ့ရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်ပိုင်းမှာရွေးကောက်ပွဲကော်မရှင်ကနေပြီးတော့ပြန်လည်စီစစ်ပြီးတော့ဒီအဘိစိတ်ဦးဆောင်တဲ့ဒီမိုကရက်တစ်ပါတီရဲ့ရွေးကောက်ပွဲကာလအတွင်းမှာအလှူငွေရယူသုံးစွဲမှုကိစ္စတွေဒါမှမဟုတ်လို့ရှိရင်တခြားဒီဟိုမတမာမှုကိစ္စတွေပေါ့နော်အဲ့ဒါတွေကိုစုံစမ်းစစ်ဆေးပြီးတော့တိုင်ကြားမှုတွေရှိတော့ဖွဲ့စည်းပုံအခြေခံဥပဒေဟိုအဖွဲ့နယ်ပေါ့နော်ပူးပေါင်းပြီးတော့ဒီဒီမိုကရက်တစ်ပါတီကိုပါတီအဖြစ်ကနေပြီးတော့ရက်စဲစေဖို့အထိအဲညွှန်ကြားမှုတွေဟိုတောင်းဆိုမှုတွေဆုံးဖြတ်ချက်တွေလုပ်ခဲ့တာကိုကျွန်တော်တို့တွေ့ရတယ်လीအဲ့တော့တဘောကတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့လုတ်ပိုင်ခွင့်အာဏာတွေဟာအတော်လေးကိုကြီးမားနေရတာကိုတွေ့ရတယ်အဲ့တော့အခုဒုဗိုလ်ချုပ်ကြီးတင်အေးဦးဆောင်နဲ့ဒီရွေးကောက်ပွဲကော်မရှင်ကဟောအလားတူဗမာပြည်ထဲမှာတန်ခိုင်ဖွံ့ဖြိုးရေးပါတီကလွဲရင်ပေါ့နော်တခြားအတိုက်အခံပါတီရဲ့လှုပ်ဆောင်ချက်တွေအတိုက်အခံပါတီတွေကိုဦးဆောင်နဲ့ဟိုကိုစားပြုတဲ့ကိုယ်စလဲတွေအပေါ်ကိုဒီလိုစီစစ်မှုတွေတိုင်တန်းမှုတွေရှိလာလို့ရှိရင်ကင်တွယ်ဆောင်ရွက်လာမယ့်အလားအလာတွေရှိနေသလားခင်ဗျ။ဟု
တ်ကဲ့ဒီလိုပြောနေတာကထိုင်းနဲ့ကျွန်တော်တို့ဗမာနိုင်ငံနဲ့မတူတဲ့ဥပဒေဆိုင်ရာပြဋ္ဌာန်းချက်ပေါ့။အဲ့မှာတော့ဒီရေကောက်ပွဲကော်မရှင်ကဆုံးဖြတ်ချက်ဟာကိုထိုင်းနိုင်ငံခြေတော်ဝန်တွေခုံရုံးကိုပြင်ပြခွင့်ရတယ်။နောက်ပြင်ပြလို့ပြင်ပြပြီးခုံရုံးကဆုံးဖြတ်ပေးတာ။ဘုရားအဒီစစ်လို့ပြေးတာပေါ့။နောက်ဒီမှာတော့သူကဥပဒေကြီးကနော်ဒီရုပ်ောက်တင်နာပြေဆိုင်ရာလုပ်ငန်းတွေနော်ဒီရုပ်ောက်ကိုခုံခွဲဆုံးဖြတ်ကြတဲ့အမိန့်တွေနဲ့အဲ့ဒါပြီးတော့အယူဆမှုတွေပြင်ဆင်မှုတွေအခုနိုင်ငံရေးပါတီများမဟုတ်ပြင်ဆင်ဥပဒေကစာရေးကျက်ကိစ္စတွေဟာပြည်တော်စုရုပ်ောက်ကိုကော်မရှင်ရဲ့ဆုံးဖြတ်ချက်နဲ့စာရေးကျက်ကအပြည့်အဝဖြစ်တယ်။ဒါအခုဒီကဆိုင်နဲ့မတူတာဖြစ်ဖြစ်ကြတာကယူလာတယ်ရုပ်ောက်ကိုကိစ္စရုပ်ောက်ကနဲ့တာတူပြီးခုံကဆုံးဖြတ်တဲ့ကိစ္စနိုင်ငံရေးပါတီများနဲ့ကိစ္စအားလုံးဟာပြည်တော်စုရုပ်ောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်နဲ့နော်ဆုံးဖြတ်ချက်အပြည့်အဝဖြစ်တယ်ဆိုတာသူကဥပဒေရလွတ်တော်ကိုပြတာဘူးအဲ့ဒါဆိုင်နဲ့ပမာဏနဲ့မတူတဲ့အခြေအနေပဲ
အဲ့တော့အခုလောလောဆယ်အားဖြင့်ဟိုရွေးကောက်ခံထားရပြီးသားကိုယ်စားလှယ်တွေတောင်မှပဲမဲဆန္ဒနယ်မှာဥပမာအားဖြင့်မဲဆန္ဒပြုသူရဲ့တိရခိုင်နှုံးကနေပြီးတော့ဒီဟိုကိုယ်စားလှယ်ကိုရုပ်ပြန်လဲရုပ်သိမ်းလိုပါကြောင်းပေါ့နော်ကန့်ကွက်တဲ့တိုင်ကြားမှုတွေရှိလာလို့ရှိရင်ဒီရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးဆောင်တဲ့အဖွဲ့ကစုံစမ်းစစ်ဆေးရမယ်အရေးယူပေးရမယ်ဆိုတဲ့အချက်ပါတော့ဒါဟာတစ်ချိန်ချိန်မှာဒီအတိုက်အခံနိုင်ငံရေးပါတီနဲ့အတိုက်အခံကိုယ်စားလှယ်တွေကိုဖိနှိပ်လာနိုင်တဲ့အလားအလာမရှိဘူးလားခင်ဗျ။အ
ဲ့ဒါက တော့ရာအဲ့ကဘာတိဝဲဆိုတော့အမေကဘာတိဝဲဆိုတော့ငါလူလူရတွေပြည်အောင်မဲဆရာဆိုတဲ့လူလူကတိုက်ကြတာလို့ဒီတိုက်ကြတဲ့ကဟုတ်မှလည်းဆိုရင်တော့ကော်မရှင်ကရေးယူမှာပဲ။ဒါအတိုက်ခံရေးထဲမှာရောငါအခုကျွန်တော်တို့ဟောလာအမေကဘာတိထဲမှာရောငါယူတော့ပြန်မဲဆရာတွေတော့ပြောတဲ့တတိရင်းနဲ့ငါဒီအရေးကားပြီးတော့ဖိမာငင်းမှုခဲမှုကြီးကြောင်းလဲပြီးတော့နော်ဒီအခုဗမာလူကအရင်နဲ့မတူတာအလူရယာနိုင်ငံရေးလို့ဆိုရတယ်အလူရယာနိုင်ငံရေးရိုးသွားလို့ဆိုတာအကျဉ်းထွက်နိုင်တဲ့ဒါလာရောက်လာပြီဒီအဲ့ဒီတော့သူတို့ကသူတို့ပြင်ဝင်ကအဆက်လက်တွေ့နဲ့ဆက်လက်အမှန်လေးနောက်နဲ့သူတို့တိုင်ကြလာရင်တော့ကွန်မရှင်ကထူထောင်ဖြစ်ပြီးတော့အဲ့ဒီဆက်ပေါ်ပြပုံမှာတော့သူရေးယူမှာပေါ့အဲ့ဒီလိုရေးယူတဲ့အခါမှာနော်အားလုံးပေါ့ဥပဒေရှိမှကဒီလူကြီးများဆွေးနွေးရပြီးကျော်ရည်လာခွဲထားပဲလေအရေးယူမှုကြီးပေါ်ပေါက်နိုင်ပါသေးလို့ပဲဒါကျွန်တော်ကတော့ပြောလိုက်ပါလေအဲ့ဒါဖြစ်လာမလားမဖြစ်မလားသူကဟိုနောက်ပေါ်ပေါက်လာတဲ့ရှင်ဒီတော်မှာကျွန်တော်လည်းဖောက်ကြည့်ပြီးတော့မှနော်အဆက်ပြတ်နေဆိုင်ချက်ပြီးရမှာပေါ့
ဟုတ်ကဲ့ဒီနေရာမှာနောက်တစ်ချက်ကကျွန်တော်ထပ်ပြီးမေးချင်တဲ့ကိစ္စကဒီရွေးကောက်ပွဲကော်မရှင်အနေနဲ့ပေါ့နော်အခုအသစ်ဖွဲ့စည်းမဲ့ဒုဗိုလ်ချုပ်ကြီးတင်အေးဦးဆောင်မဲ့ရွေးကောက်ပွဲကော်မရှင်အနေနဲ့ကအခုလွတ်တော်ကျင်းပပြီးနောက်ပိုင်းမှာအစိုးရအဖွဲ့အစည်းတွေမှာအမည်စင်းတင်သွင်းပြီးတော့ခန့်အပ်လိုက်တယ်လို့လစ်ဟာသွားတဲ့ဒီလွတ်တော်ကိုယ်စားလှယ်တွေရဲ့နေရာတွေကိုပြန်လည်ပြီးတော့ကြားဖြတ်ရွေးကောက်ပွဲတွေလှုပ်ဖို့ကိစ္စမှာလည်းတာဝန်ရှိလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။အဲ့တော့ဒီကိစ္စရင်းနဲ့ပတ်သက်လို့ရောဥပဒေပြဋ္ဌာန်းမှုတွေကဘာတွေရှိလဲခင်ဗျ။အဲ့ဒီလိုကြားဖြတ်ရွေးကောက်ပွဲတွေဘယ်တော့လောက်ပါလာမယ်လို့ထင်တယ်လဲခင်ဗျ။အ
ဲ့ဒါကတော့ကျွန်တော်ကြားဖြတ်ရွေးကောက်ပွဲကိုဒီကောင်ရွေးကောက်ပွဲကော်မရှင်ကနောက်ပြည်တော်ရဲ့ရှင်မှာဒေမေဆရာဒေမေဆရာနေဒီမှာဆရာပြရွတ်တော်ကိုချိန်မှမယ်ဆိုတဲ့နောက်သူလွတ်တယ်လို့ရှိတာလေဒေဆိုချိန်မှမယ်နောက်ဘယ်လိုချိန်မှမယ်ဆိုရတော့သူ့ရဲ့ဟောတာဒီစိုးရိမ်ချက်ပေါ်မှာပဲမကြည့်တာပေါ့ဥပဒေမှာတော့နောက်ဇာတ်ရည်ရွတ်တော်ကိုဒေဆိုချိန်မှမယ်လို့မကြည့်ရဘူးသူ့ရဲ့ဇာတ်ရည်ရွတ်တော်ချိန်မှမယ်ဆိုတော့ဒီရွတ်တော်ကိုဥပဒေမှာတာပြီးသားဖြစ်တာ
ဟုတ်ကဲ့အမေရိကန်ပြည်တော်စုမှာဆိုလို့ရှိရင်တော့ပြည်သူတွေကရေကောက်ထားတဲ့ကိုယ်စလဲတွေတဲကနှုတ်ထွက်သွားလို့ပဲဖြစ်စေဒါမှမဟုတ်လို့ရှိရင်လည်းအကြောင်းတစုံတရာအရာလုပ်ငန်းမဆောင်ရွက်နိုင်တဲ့လို့ပဲဖြစ်စေတတ်မှတ်ထားတဲ့ရဲတစ်ခုမှအစားတို့ခန့်အပ်တာပဲဖြစ်စေကြားဖြတ်ရေကောက်ပွဲလုပ်တာပဲဖြစ်စေတီးကြကြတတ်မှတ်ပြီးရဲတတ်မှတ်ပြီးလုပ်ရတာရှိပါတယ်အခုဦးသိန်းညွန့်ပြောတဲ့ပုံစံအတိုင်းဆိုရင်ဗမာပြည်မှာဒီလိုရဲတတ်မှတ်ထားတာမရှိဘူးပေါ့အဲ့လိုလား
အခုဒီရေကောက်ပွဲဦးနေတာတော့လွတ်လပ်သွားတဲ့နေရာရဲ့ဒီအရွေးရပေါင်းဘယ်လောက်ကြာမှကြာရင်ဇာတ်ရည်ပေါက်ပေါ်လို့ရမယ်ဆိုတော့အတိကျပေါ့ရသားတာဟိုတော့ကျွန်တော်လေ့လာတဲ့အခါမှာမသိရဘူး။နောက်ဒီတော့ဇာတ်ရည်ပေါက်ပေါ်လို့ပြောရမယ်ဆိုတာကတော့အတိကျပါပဲအယူရတယ်။အ
ဲ့တော့အခုကျွန်တော်ကြားနေရတဲ့တချို့သတင်းတွေပေါ့နော်အထူးသဖြင့်ဒီလွှတ်တော်ခေါ်ယူကျင်းပပြီးတော့အစိုးရအဖွဲ့ထဲမှာခန့်အပ်ခံရတဲ့လွှတ်တော်ကိုယ်စားလှယ်တွေကနေပြီးတော့နှုတ်ထွက်ဖို့လိုတဲ့လူတွေရှိနေတာ哦အဲ့တော့နှုတ်ထွက်တဲ့အခါကျလို့ရှိရင်လစ်ဟာသွားတဲ့နေရာတွေကိုကြားဖြတ်ရေးကောက်ပွဲတွေလှုပ်လာမဲ့အခြေအနေရှိမယ်အဲ့ဒီနေရာတွေအတွက်အတိုက်ခံအဖွဲ့အစည်းတွေဒီမိုကရက်တစ်အင်အားစုတွေအနေနဲ့အပြင်းထန်ပြန်လဲဟိုပြိုင်ဆိုင်နိုင်ဖို့ကြိုးစားဖို့ပြင်ဆင်မှုတွေရှိနေတယ်ဆိုတော့သတင်းတချို့လည်းကြားရတယ်လေဒီလိုသာရက်သတ်မှတ်မှုကန့်သတ်မှုမရှိဘဲနဲ့ဆိုလို့ရှိရင်ဒီဘက်ကပြင်ဆင်မှုတွေဟာအလဟတ်သက်ပဲလို့ပြောနိုင်တာလား
ကျွန်တော်တော့အဲ့ဒီပုံမှာသင်္ကေတမပြီးခင်ဘူး။နောက်ကျွန်တော်ပြောပြနေတဲ့ဖြစ်ကတော့ဒီခုကျွန်တော်တို့ဒီမှာရှိတဲ့နော်အတိုက်ခံရခုလို့ခေါ်တဲ့နော်ဒီမိုကရေစီပါတီရဲ့နော်ခေါင်းဆောင်မှုစီရင်မှုနော်လူလူတို့ရုပ်ောက်ဝန်ဆိုင်နေတော့အစိတ်ကြမှုရုပ်ောက်ဝန်ပြီးတဲ့ကာလမှာတုတ်ကြမှုနော်ပြီးတော့သူတို့စုဦးချင်းရဲ့ကျောတာဆရာကြီးရနော်ဆောင်ရွက်မှုပုံမှာဒီရည်ရည်ထောက်ကြနေမှုပေါ့ဗျာအဲ့ဒီချက်ဒီပေါ်မှာခြုံငုံပြီးတော့နော်သူတို့ပေါ်ပေါက်လာတဲ့ဓာတ်ရည်ရည်ဆဲမှာအောင်းနိုင်နေရဖြစ်မလားအေးနေနေရဖြစ်မလားဆိုတာအဲ့ဒီနေဆရာရှင်လူလူကစိတ်သက်ပါတယ်
လောလောဆယ်အပြင်အခုပြီးခဲ့တဲ့ဟိုပြီးခဲ့သမျှလွှတ်တော်စီဝေးကာလတစ်လျှောက်မှာပေါ့နော်တချို့ကလည်းပြောကြပါတယ်လွှတ်တော်စီဝေးပွဲတွေဟာ15မိနစ်လောက်ပဲကြာတယ်ဆိုတော့15မိနစ်လွှတ်တော်ဆိုပြီးတော့အမည်တွဲနေတယ်ဆိုတော့အဲ့ဒီလိုအမည်တညာသမုတ်ခံရတာနဲ့ပတ်သက်လို့ရောလွှတ်တော်ကိုယ်စားလှယ်တူဖြစ်နေတဲ့ဦးသိန်းညွန့်အနေနဲ့ဘယ်လိုပြောကြင်တယ်လဲခင်ဗျာဒါကတကယ်ပဲလားဦးသိန်းညွန့်တို့အနေနဲ့ဒီလိုလွှတ်တော်အတွင်းဆွေးနွေးပွဲတွေမှာအချိန်ယူပြီးတော့ဟိုဆွေးနွေးခွင့်မရှိဘူးလားတကယ်ပဲ15မိနစ်လွှတ်တော်ဖြစ်နေပြီလား
အဲ့တော့ ုံးတာကျဲချက်တာဆိုတော့မာတာသူ့ချင်းနေရတဲ့သူပေါ့ကျွန်တော်ကပြောရရင်တော့ဒါသူစနစ်ကလုတ်ကြရတယ်ကြီးဟုတ်လားကောက်ကောက်ချက်သေးတယ်ကြီးကောက်ကောက်တဲ့ဒါမရှိဘူးကောက်ကောက်လို့သူရှိတော့15မိနစ်တော့ကြာတာပေါ့ပြောအခုသူတို့ဟုတ်လားဝင်ကြီးဖက်ဟုတ်လားကျွန်တော်ဝင်ကြီးဖက်ရေးတာဆက်ပြီးတော့ဗျာဒီအစီအဝေးစီစဉ်ရေးကြတဲ့ဒီပေါ်မှာမသိတာပေါ့ကျွန်တော်နေနေပြောရင်တော့ကျွန်တော်ကိုယ်တိုင်ကိုယ်တိုင်ကညီကံဆက်ခဲ့တဲ့အတွေ့အကြုံကပြောရင်တော့ဒါဒီကြာရင်လည်းကျွန်တော်တို့ကြာတဲ့အစီအဝေးတက်လာပြီးဆက်ခဲ့တဲ့ကျွန်တော်တို့ပြောရတာပဲလीဒါကကြာရင်လည်းကျွန်တော်တို့အစီအဝေးပြီးတော့ပြန်ခဲ့တာပဲပေါ့ဒါအခုကျွန်တော်တို့ဒီတိုင်းပါပဲပြီးတော့ဒါငကတာဝန်ကိုကျွန်တော်တို့ချမ်းသာတာကိုရင်နဲ့မကြည့်တာဟုတ်လားလူကြီးကပြောလိုက်တာပဲအခုကျွန်တော်ဒီလိုတက်လာရတာကျွန်တော်မျိုးနဲ့လူကြီးကပြောထားတဲ့မောင်မင်းတို့ပေါ့ရုပ်တော်ဝင်ကိုမင်းကဆိုတဲ့အကောင်းဆုံးလို့ခုဟာကျွန်တော်လွတ်နေကြတာလို့ခုပြောရတဲ့ဥရိပေါင်းတွေကရရရလို့ခုဆိုတော့ဥပ္ပိကျနဲ့ကျွန်တော်ဆက်လာခဲ့တဲ့ဆိုတော့ကျွန်တော်တို့အစီအစဉ်ပြောင်းလာလို့အစီအစဉ်ပြောင်းလာလို့ဆိုတာကတ္တရာမဟုတ်ပါဘူးဒါတော့အကျဉ်းတူပြောတဲ့အားလည်းမကြည့်ရတော့သူတို့တမင်ကြလို့ဒီကတော့အမှန်ပဲ
ဟုတ်ကဲ့အဲ့ဒီညမှာဦးသိန်းညွန့်ကတော့ပြောတာကတော့အစီအစဉ်အချိန်တိုတောင်းတာကြာမြင့်တာပြဿနာမဟုတ်ဘူးဆိုပေမဲ့လေဒီနေရာမှာအထူးသဖြင့်ဒီဆွေးနွေးညင်းခုံပိုင်ခွင့်တင်ပြပိုင်ခွင့်အခွင့်အရေးနဲ့ပတ်သက်နေတာပေါ့နော်အခုပြီးခဲ့တဲ့အစည်းအဝေးကာလတစ်လျှောက်မှာဒီနိုင်ငံတော်သမ္မတတင်သွင်းတဲ့ဒီအစိုးရအဖွဲ့တွေကိစ္စကိုအတီးပြုတ်ရေးကိစ္စထောက်ခံရေးကိစ္စတွေနဲ့ပဲပြီးသွားသလားဒါမှမဟုတ်လို့ရှိရင်လေဇောကဦးသိန်းညွန့်ပြောသလိုတင်ငန်းညွန့်မျိုးနယ်ကပြည်သူတွေကပေးလိုက်တဲ့အခွင့်အာဏာအရဥပဒေအကြောင်းအစိုးတင်သွင်းခွင့်တင်ပြပိုင်ခွင့်တွေဘယ်လောက်ထိရခဲ့တယ်လဲခင်ဗျာအထူးသဖြင့်ဘလို့အချက်လက်မျိုးတွေမှာတင်ပြပိုင်ခွင့်တွေရခဲ့တယ်လဲဘယ်တော့ရမှာလဲခင်ဗျာ
အဲ့တော့ဒီတော့လည်းကျွန်တော်ပြောချင်တဲ့ချက်ကလွတ်တော်ဆိုတာငါဒီဘာလဲအာဏာပိုင်ခေါင်းဆောင်ကြီးခတ်အယုံနဲ့ပြီးရမှာမဟုတ်ပဲနောက်လွတ်တော်ဆိုတာကဥပဒေကြမ်းကြီးဆင်းရဲရမယ်ဟုတ်လားလွတ်တော်ကိုယ်စီရဲ့အစိုးရလက်ခံဆင်းရဲရမယ်လွတ်တော်ကိုယ်စီရဲ့မိဘောင်ရှိရမှာပဲအခုအလာဘောင်ဆက်ပြီးလို့ဆက်ပြီးလို့ဆိုတော့တာဝန်ခံမျိုးဖြစ်ကြတော့လို့ရှိသေးတယ်။နောက်တစ်ခါအစိုးရပတ်သက်လို့ရှိနေတယ်။ငါကတော့သမရကခဏရှိဗာကတိသက်သာပြုတာမှမလုပ်ရဘူး။ဗာအဲ့လိုလည်းဝင်ကြည့်ရတယ်ဟလာဒီကတိသက်သာပြုပြီးတော့ဟိုလက်ကမ်းကြီးရဲ့အရှင်းရောက်နေပြီ။အဲ့တော့ဒီလွတ်တော်ထဲမှာပဲဗာဒီတာဝန်တွေကလည်းလက်ကမ်းကြီးဒီသမရကလည်းကတိသက်သာပြုပြီးရှိနေ။ဗာကျွန်တော်တို့ဥပဒေကြမ်းလို့ဆိုမေတ္တာလို့ပြောတာမှာပေါ့
တင်ငန်းကျုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကိုဆက်သွယ်မေးမြန်းထားတာပါကျွန်တော်တန်းတွင်ထောင်းပါခင်ဗျာ